အာဆီယံအနေနဲ့မြန်မာရေကင်တွေ့ရမှာအရင်လိုအာဆီယံအလှည့်ကျဥက္ကဋ္ဌနိုင်ငံတစ်ခုတည်းကမြန်မာစစ်ကောင်စီနဲ့ထိတွေ့ဆက်ဆံတာမဟုတ်ပဲအလှည့်ကျဥက္ကဋ္ဌနဲ့နောက်ထပ်နိုင်ငံပါဝင်ပြီးသုံးနိုင်ငံပူးတွဲကင်တွေဖြစ်ရှင်းဖို့အာဆီယံခေါင်းဆောင်တွေအင်္ဂါနေ့ကသဘောတူလိုက်ကြပါတယ်တစ်ချိန်တည်းမှာလာမယ့်2026ခုနှစ်မှာမြန်မာကိုအာဆီယံလှည့်ကျဥက္ကဋ္ဌနေရာမပေးဖို့လည်းဆုံးဖြတ်ခဲ့ကြပါတယ်ဒါကစစ်ကောင်စီအတွက်ရောဘလို့ဖိအားတွေဖြစ်စေပါလဲစစ်ကောင်စီကဘလို့တုံ့ပြန်ထားပြီးမြန်မာရေလှူရှားသူတွေရဲ့အမြင်ကရောဘလို့ရှိနေတယ်ဆိုတာတွေကိုမဆူမွန်စူးစီးပြောပြပေးပါအောင်ခင
်ဗျစစ်တပ်အာဏာသိမ်းထားတဲ့မြန်မာနိုင်ငံအတွင်းမှာနိုင်ငံရေးမတည်ငြိမ်မှုတွေနဲ့အကြမ်းဖက်မှုတွေရပ်တန့်နိုင်ရေးကြိုးပမ်းနေတဲ့အာဆီယံရဲ့ချင်းကပ်ကင်တွေမှုတွေကရလက်တစုံတရာထွက်ပေါ်လာတာမရှိဘူးလို့ဝေဖန်ခံနေရချိန်မှာအခုလိုမျိုးသုံးနိုင်ငံချင်းကပ်မှုပုံစံအသစ်နဲ့မြန်မာရေးကိုဖြည့်ရှင်းမှုအာဆီယံကလှုပ်ဆောင်လာတာဖြစ်ပါတယ်အာဆီယံအလှည့်ကျဥက္ကဋ္ဌအပြင်အလှည့်ကျဥက္ကဋ္ဌဟောင်းနဲ့နောက်လာမယ့်အလှည့်ကျဥက္ကဋ္ဌအစ်သုံးနိုင်ငံပူးပေါင်းပြီးတော့မြန်မာအရေးကိုပိုးပြီးတော့မှထိရောက်အောင်ကင်တွယ်သွားမယ်လို့အင်ဒိုနီးရှားနိုင်ငံသားရေးဝန်ကြီးရက်ဒနိုမာဆူဒီကပြောဆိုလိုက်ပါတယ်အခုလိုမျိုးကင်တွယ်ဖြည့်ရှင်းမဲ့ချင်းကပ်မှုပုံစံအစ်ကဘလောက်လက်တွေ့ကြကြဖြည့်ရှင်းနိုင်မလဲဆိုတာနဲ့ပတ်သက်လို့အာဆီယံလူထုအခြေပြုအဖွဲ့တစ်ခုဖြစ်တဲ့ Progressive Voice ရှေ့ပြေးအတန်အကြံပေးဘုတ်အဖွဲ့ဥက္ကဋ္ဌဒေါခင်အောင်မာက VOA မြန်မာပိုင်းကိုအခုလိုပြောပြပါဗျ
။ကြိုပြီးတော့လည်းလုံးဝကြီးဘာမှအလုံးမဖြစ်ဘူးလို့တော့မပြောချင်တော့လည်းပဲလက်ရှိတောက်လျှောက်ဒီအာဆီယံရဲ့ချင်းကပ်ပုံပြီးတော့သူတို့ရဲ့အတွင်းရေးအနေအထားတွေကိုသိရှိရတဲ့လောက်သုံးသပ်ရမယ်ဆိုလို့ရှိရင်တော့ဒီသုံးနိုင်ငံပေါင်းပြီးတော့မှလုပ်တဲ့ကိစ္စကအဖြေထွက်ဖို့ဆိုတဲ့ဥစ္စာမှာအခက်အခဲအများကြီးရှိမယ်လို့ကျွန်မမြင်တယ်ပေါ့နော်။ဒါကြောင့်လည်းဆိုလို့ရှိရင်ဒီအာဆီယံရဲ့ကိုနိုင်ငံအတွင်းမှာကမြန်မာနဲ့ပတ်သက်ပြီးတော့မှတကယ်ကိုနိုင်ငံရေးအရာအလုံးသဘောတူညီတဲ့ဘာလုပ်မယ်ဆိုတော့အဖြေတိတိကျကျသူတို့စီမှာမရှိနေတဲ့ကိစ္စကအရေးကြီးတယ်လို့ကျွန်မမြင်တယ်သူတို့အပြင်မှာအပေါ်ယံပြောနေတဲ့ဥစ္စာတော့ဟလာဒီအလုံးပါဝင်တဲ့တွဲဆောင်ဆွေးနွေးရေးတို့လူသားချင်းစာနာတဲ့အကူအညီရောက်ရေးတို့ဒီနှစ်ခုပဲသူတို့ထိတိုက်ထားပြီးတော့မှဥတည်ပြီးတော့မှပြောနေတယ်လို့ရှိတာပေါ့နော်ဒါပေမဲ့ပြဿနာကဘာလဲဆိုတော့သူတို့ရဲ့ဒီလုံပုံကိုင်ပုံချက်ကပုံတွေကအရင်လဲနှေးကွေးတယ်ပြီးတော့လက်တွေ့လည်းမကြောက်ဘူးပေါ့နော
်မနေ့ကအာဆီယံထိပ်သီးညီလာခံရဲ့ဆုံးဖြတ်ချက်အရလာမယ့်2026ခုနှစ်မှာမြန်မာနိုင်ငံကိုအာဆီယံအလှည့်ကျဥက္ကဋ္ဌအဖြစ်နဲ့တာဝန်ထမ်းဆောင်ခွင့်မပြုဖို့အာဆီယံခေါင်းဆောင်တွေကဆုံးဖြတ်ခဲ့ကြပါတယ်မြန်မာနိုင်ငံတာဝန်ယူရမယ့်နှစ်မှာမြန်မာကိုကြော်ပြီးတော့ဖိလစ်ပိုင်နိုင်ငံအနေနဲ့အလှည့်ကျဥက္ကဋ္ဌအဖြစ်တာဝန်ယူသွားမယ့်အကြောင်းအင်္ဂါနေ့ကထိပ်သီးညီလာခံအပြီးထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြပါရှိပါတယ်စစ်ကောင်စီဘက်ကတော့အာဆီယံရဲ့ဆုံးဖြတ်ချက်တွေဟာအပြူသဘောမဆောင်မဲနဲ့တစ်ဖက်သက်ဆံပြီးတော့မျှတမှုမရှိတဲ့ဆုံးဖြတ်ချက်တွေပါဝင်နေတယ်လို့ဆိုပြီးကန့်ကွက်ကြောင်းမြမအလင်းသတင်းစာမှာတုံ့ပြန်ထားပါတယ်။အာဆီယံဘရိညင်စာတမ်းအပိုက်၅ပါအခွင့်အရေးနဲ့တာဝန်ဝတ္တရားမူတွေကိုတွေ့ဖက်ပြီးမြန်မာကိုအာဆီယံထိပ်သီးအစည်းအဝေးတွေမှာတက်ရောက်ခွင့်မပေးတာကလည်းမြန်မာနိုင်ငံရဲ့အခွင့်အရေးကိုကန့်သက်တာဖြစ်တယ်လို့စစ်ကောင်စီကတုံ့ပြန်ပါတယ်။အာဆီယံကတော့မြန်မာစစ်ကောင်စီအကြီးအကဲကိုယ်တိုင်တက်ရောက်ပြီးသဘောတူညီထားတဲ့အာဆီယံဘုံသဘောတူညီချက်၅ရဲ့အတိုင်းမြန်မာအရေးကိုဆက်လက်ကင်တွယ်သွားမယ့်အကြောင်းနဲ့ဒီမူရဲ့အောက်မှာချင်းကပ်မှုပုံစံတင့်နဲ့ကင်တွယ်တာဖြစ်ကြောင်းပြောထားပါတယ်။အာဆီယံအနေနဲ့လက်ရှိမူဝါဒကိုပဲဆက်လက်ကင်ဆွဲမှာဖြစ်လို့ထိရောက်တဲ့အပြောင်းလဲဖြစ်လာပွဲမရှိဘူးလို့လည်းနိုင်ငံရေးလေးလာတုံးသက်သူတဦးကအခုလိုတုံးသက်ပါတယ်
။လဲသွားနိုင်ရင်ချင်းနေတစ်ခုခုပြောင်းလဲလာနိုင်တဲ့ဖြစ်ရမျိုးဖြစ်မယ်လို့ဘူးမယူဆဘူးရှင်လည်းနည်းနည်းပါးပါးပဲဖြစ်နိုင်တယ်။ဒီဟာအာဆီယံရဲ့အပြောင်းလဲဒီကြောင်းလဲစစ်ကောင်စီမှထူပြီးတော့စစ်ကောင်စီကထူပြောင်းလဲလာပူလန်တော့တော်တော်လေးမမြင်ဘူးနော်။အာဆီယံရဲ့ဒီအလုပ်တဲ့အပြောင်းလဲကလည်းအမှားကြီးဖြစ်ရှင်မှုတွေလုံလောက်တဲ့ကျင်းနေမရှိသေးဘူးဆိုတော့အာဆီယံကတကယ်ဒီကတော့သူ့ကိုယ်သူစေဖြစ်ဖို့ပဲသူမျက်နှာသူဆဲဖို့ပဲလုပ်နေရတယ်သူတို့ရဲ့ကြက်တွေကိုသူတို့ထွက်ပေါက်ရှာဖို့သူတို့လုပ်နေရတယ်သဘောပဲဒီကလည်းမြင်တယ
်လက်ရှိအာဆီယံအလဲကျဥက္ကဋ္ဌအင်ဒိုနီးရှားနိုင်ငံသားရေးဝန်ကြီးမာဆူဒီကတော့မြန်မာရေးမှာပါဝင်ပတ်သက်သူအားလုံးနဲ့တွေ့ဆုံမှုပေါင်း140ကျော်လုပ်ထားပါတယ်မြန်မာနိုင်ငံတွင်အကြမ်းဖက်တိုက်ခိုက်မှုတွေရက်စဲရေအားထုတ်ခဲ့ကြောင်းကိုပြောဆိုထားပြီးတော့တစ်ချိန်တည်းမှာပဲမြန်မာပြည်ပခန့်ဟာအာဆီယံအတွက်ဖြည့်ရှင်းရအခက်ဆုံးစိန်ခေါ်မှုတစ်ရက်ဖြစ်ပါတယ်လို့ဝေခံပြောဆိုထားပါတယ်ရှေ့ပြေးအတန်အကြံပေးဘုတ်အဖွဲ့ရဲ့ဥက္ကဋ္ဌဒေါခင်အောင်မာကတော့အာဆီယံအနေနဲ့ချမှတ်ထားတဲ့စီမင်းစည်းကမ်းတွေနဲ့အညီမြန်မာစစ်အုပ်စုကိုထိထိရောက်ရောက်မကင်တွယ်နိုင်တဲ့၍
အဖြေထွက်မှာမဟုတ်ဘူးလို့ဝေဖန်ပါတယ်မြန်မာနိုင်ငံရဲ့အကြံဖက်ခံရမှုတွေနဲ့ပြဿနာတွေအားလုံးရဲ့ရေတောင်းမြေအရင်အမြေစေအုပ်စုကိုသူတို့ဘက်ကနေပြီးတော့မှဥပဒေကြောင့်အရအာဆီယံမှာလည်းအာဆီယံချာတာအာဆီယံပြည်ညင်စာချုပ်နော်ပြီးသွားလို့ရှိရင်သူ့မှာစီမင်းစီကနေရှိတယ်ဒါတွေကိုတည်တည်ချာချာဒီလုံထုံးလုံးနေနေနော်အာဆီယံပြည်ညင်စာစာတန်းနဲ့အညီအာဆီယံကစေအုပ်စုကိုမကင်တွယ်နေသေးဘူး
အဲ့ဒီကင်တွယ်မှုကိုမရသေးသေးဘူးကတော့ဒီသုံးနိုင်ငံပေါင်းပြီးဖြေရှင်းတဲ့ကိစ္စဟာလေကျမတို့မြန်မာနိုင်ငံအတွက်ပြည်သူတွေအတွက်ရလဒ်ထွက်ဖို့ကတော့ခက်ပါလိမ့်မယ်မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းလိုက်ပြီးတဲ့နောက်ပိုင်းမှာအယက်သားပြည်သူထောင်နဲ့ချီပြီးတော့ထိခိုက်သေးခြင်းနေရတဲ့အကြမ်းဖက်မှုတွေချက်ချင်းရပ်ဆိုင်ပြီးတွေ့ဆုံဆွေးနွေးအဖြေရှာဖို့အပါအဝင် ဘုံသဘောတူညီချက်၅ရပ်ကိုမြန်မာပါဝင်အာဆီယံအဖွဲ့ဝင်တွေကြားမှာသဘောတူထားကြပေမဲ့မြန်မာစစ်ကောင်စီဘက်ကလိုက်ပါဆောင်ရွက်မှုမရှိသလိုအာဆီယံရဲ့ချင်းကပ်မှုကလက်တွေ့မကျဘူးဆိုပြီးစောင့်ကြည့်လေ့လာသူတွေကဝေဖန်ထောက်ပြနေကြတာဖြစ်ပါတယ်ရှင်